ယေရှုခရစ်တော်ဖွားမြင်တဲ့ဒီဇင်ဘာလ25ရက်နေ့ကိုခရစ်မတ်နေ့အဖြစ်သတ်မှတ်ပြီးတော့ခရစ်ယာန်ဘာသာဝင်တွေကဘာသာရေးဆုတောင်းပွဲတွေအလှူတန်းပွဲတွေကျင်းပကြလေရှိပါတယ်။ဆောင်းရာသီခရစ်မတ်ကာလရောက်ချိန်မှာအားလည်ရဲ့အဖြစ်အစိုးရရုံးတွေနဲ့ကျောင်းတွေကိုရက်ရှည်ပိတ်ထားပါတယ်။အခုလိုခရစ်မတ်ကာလအမေရိကန်ပြည်ထောင်စုမှာအစဉ်လာမပြတ်ဆင်နွှဲကြတဲ့ဒလေကိုတော့နယူးယောက်မြို့မှာနေထိုင်တဲ့နော်ယင်မုံမြင့်ကအခုလိုပြောပြပါတယ်။
ဒီလိုမျိုး Christmas အချိန်မှာဆိုရင်ကျမတို့အလုပ်ကလည်းသူတို့ပိတ်ပေးတယ်လေ Christmas ဆိုရင်မိသားစုတွေအတူတူဖြစ်အောင်ဆိုတော့ပိတ်ပေးတယ်ဆိုတော့ဟိုမိသားစုဟိုတစ်နှစ်ကိုပေါ့နော်တမိသားစုစီကိုအဲ့လိုမျိုးတွားပြီးတော့ဟိုဒီတစ်နှစ်မှာဒီမိသားစုအိမ်မှာပွဲလုပ်တယ်ဆိုရင်နောက်တစ်နှစ်မှာနောက်မိသားစုအိမ်ပေါ့နော်အဲ့လိုမျိုးတွားပြီးတော့အဲ့လိုမျိုးမြန်မာတွေစုပြီးတော့ပေါ့နော်ပွဲလုပ်ကြတယ်အဲ့လိုမြန်မာတွေစုတဲ့အခါကျရင်လည်းဟိုတနေရာနေပြီးတော့ဟိုသူတို့ပြင်းနေယူလာတယ်ပြီးတော့သူတို့ပစ္စည်းလက်ဆောင်လေးတွေယူလာတယ်ကိုဖိတ်တဲ့အိမ်ကလည်းလာမဲ့လူတွေကိုပေးဖို့ဆိုလက်ဆောင်လေးတွေပြင်ဆင်ထားကြတယ်အဲ့လိုမျိုးပေါ့ဒါပေမဲ့ဒီပွဲတွေမဆခင်တော့သူတို့ဖျားเจ้าသွားတယ်ပေါ့နော်ဖျားเจ้าမှလည်းဆင်းရဲတဲ့လူတွေဟိုပစ္စည်းမတက်နိုင်တဲ့လူတွေကိုလက်ဆောင်ပေးလို့ရအောင် Christmas tree လေးတွေမှာအဲ့လိုနံပါတ်လေးနဲ့ချိတ်ထားကိုပေးတဲ့လူဆိုရှိရင်လည်းကိုပေးလို့ရတယ်ပေါ့နော်ပြီးတော့ဟိုအလုပ်ထဲမှာဆိုရင်လည်းဒါတို့တယောက်နဲ့တယောက်ပစ္စည်းလဲပြီးတော့အဲ့လိုမျိုးပေါ့နော်ကိုဒီပါမန့်နဲ့ကိုဒီပါမန့်အဲ့လိုမျိုးတွေလောက်ကြတာရှိတယ
်။ဒါအပြင် American ရောက် Korean ဘာသာကိုးကွယ်တဲ့မြန်မာလူငယ်တွေစုစည်းထားတဲ့အဖွဲ့ကလည်းအခုလို Christmas Gala မှာမြန်မာနိုင်ငံမှာအကူအညီလိုအပ်နေတဲ့သူတွေစီကိုလှူဒန်းပေးဖို့ကြတယ်လို့လဲဆိုပါတယ
်။ကျမတို့ဒီဟို American မှာ Third Media ဆိုပြီးတော့ Buna Foundation ဒီလိုမျိုးတစ်ခုရှိပါတယ်ပေါ့နော်။ပုံမှန်အဖြစ်တော့ဟို September မှာကျမတို့ဒီမြန်မာမိသားစုတွေကနေဒီ300မိသားစုတွေကနေပွဲလုပ်ပြီးတော့ဖူတွေကိုကျမတို့ဟိုအားလုံးကို free ကျွေးတယ်လာတဲ့လူတွေကဟို ticket 15ကျပ်နဲ့ ticket ကိုဝယ်တယ်ပေါ့နော်အဲ့လိုမျိုးလာတဲ့လူတွေဒီလိုမျိုးပွဲလုပ်တဲ့အခါမှာရရှိတဲ့ငွေကိုကျမတို့မြန်မာပြည်မှာရှိတဲ့ foundation နဲ့အဲကိုကျမတို့လှူပါတယ်
San Francisco မြို့ကမြန်မာခရစ်ယာန်ဘာသာဝင်တွေကလည်း Christmas နေ့ပွဲတော်အထိမ်းအမှတ်ကျင်းပဖို့စီစဉ်နေကြတာပါFirst Burmese Baptist အသင်းတော်ကမက်ဆန်နာရွှေကတော့ Christmas အကြိုနေ့နဲ့ Christmas နေ့မှာကျင်းပမယ့်အစီအစဉ်တွေကိုအခုလိုပြောပြပါဗျ
။ Christmas နေ့မရောက်ခင်မှာတော့ဟိုဟာပေါ့ Caroling ဆိုတော့ချင်းသွားဆိုကြတာပေါ့နော်။အသင်းတော်ရဲ့ member အိမ်နေမှာပေါ့နော်။ခရစ်တော်မွေးဖွားတဲ့အကြောင်းကိုကြိုဆိုတဲ့အနေနဲ့တချင်းလိုက်ဆိုရဲပေါ့နော်။ပြီးတဲ့အခါကျတော့လက်ဆောင်လေးပေးကြတယ်ပေါ့နော်။ပြီးတော့ Christmas နေ့မှာကျတော့ကျတော်ကကလေးတွေအတွက် Christmas programပြီးတဲ့ခါကျတော့ညနေပိုင်းအချိန်မှာကျတော့ candlelight service ဆိုတာရှိတယ် usually ကတော့candlelight service က christmas နေ့မှာဒါမှလုပ်တယ်လေဒါပေမဲ့ဒီနှစ်ကကျတော့ christmas နေ့ကတနင်္ဂနွေနေ့လည်းကြားတဲ့ခါကျတော့တို့ကမနက်ပိုင်းမှာကျတော့ဒီဟိုအင်္ဂလိပ်စကားပြောစီစဉ်တဲ့ဟို christmas program ကိုလုပ်ပြီးတော့နေ့ကင်းပိုင်းမှာကျတော့မြန်မာစကားပြောဟို worship service ပေါ့နော်ညနေပိုင်းမှာအဲ့ candlelight service program ကိုလုပ်မယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့ candlelight service ကတော့ဒီအဓိကပေါ့နော်ဆိုရခါအဲ့မှာအဲ့ချိန်မှာကျမတို့အသက်အရွယ်ကြီးတဲ့လူတွေကိုလက်ဆောင်ပေးဖို့အစီအစဉ်လည်းရှိတယ်ပေါ့နော
်မိသားစုတွေမိစေတငယ်ချင်းတွေစုဝေးပြီးတော့ပျော်စရာပွဲတော်တွေဆင်နွှဲနေကြတဲ့အချိန်မှာပြည်ရင်းစစ်ဖြစ်နေတဲ့အမိမြေကချင်ပြည်နယ်မှာအ мян ဆုံးငင်းငယ်ရဖို့စုမုံကောင်းတောင်းချောင်းအမေရိကန်ပြည်ထောင်စု Virginia ပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်းသူ Dwelling ကပြောပါတယ
် Christmas the Korean father when they အတွက်တော့အရင်အရေးကြီးတဲ့အထူးမြတ်ပွဲတော်တစ်ခုလည်းဖြစ်တယ်ပေါ့နော်ကချင်မှာဆိုလို့ရှိရင်လူရေ99ရာခိုင်နှုန်းကခရီးရန်ဖြစ်နေတော့ဒီပြည်တွင်းမှာဆိုလို့ရှိရင်တော့နေရာတကာမြို့ကြီးမှာရောတော့ရွာကအစပေါ့အကောင်းလုံးမှာဒီ Christmas party ကိုဆင်နွှဲတဲ့ကာလဖြစ်တယ်ဒါမဲ့အခုချင်ပြည်နယ်ဒီနဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းဒေသဒီမှာစစ်တပ်ကဒီထိုးစစ်ဆင်တိုက်ပွဲတွေဖြစ်နေတဲ့ခါကြတော့ကချင်ပြည်ရဲ့စိတ်ထဲမှာဘယ်ချိန်မှမဘလို့ဖြစ်မလဲတိုက်ပွဲဘယ်ချိန်ဖြစ်မလဲဆိုမှစိုးရင်ပုံပိုင်းမှChristmas ပွဲကိုဆင်နွှဲနေရတဲ့အချိန်ဖြစ်နေတယ်။ဆိုတော့ကျမတို့အနေနဲ့လည်းဒီမှာရောက်နေတယ်ဆိုပေမဲ့လည်းအမေရန်စန္ဒပြုတ်ချင်တာကဘာပဲဖြစ်ကြောဒီလိုမျိုးအရင်အထွတ်မြတ်ဖြစ်တဲ့ပွဲတော်ကိုတော့စိတ် ပူပင်မှုမရှိဘဲနဲ့ပျော်ရွှင်စွာဆင်နွှဲနိုင်ကြပါစေလို့ကျမဆုတောင်းပါတယ်
။မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပေမဲ့လည်း Christmas အချိန်မှာ American ရောက်မြန်မာခရစ်ယာန်တွေစုဝေးကြပြီးတော့အခုလိုအထိမ်းအမှတ်ပွဲတွေကျင်းပကြမြန်မာနိုင်ငံအေးချမ်းဖို့ဆုတောင်းမေတ္တာပို့တာပွဲတွေကျင်းပနေကြတာလည်းဖြစ်ပါရဲ့ရှင်